သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြချစ်သည့်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့စက်တင်ဘာလ4ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အတန်လွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Travel On ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့သူစေတနာတွေးရှိခြင်းအရအသက်အရွယ်ကြီးရင်သူများပေါ်လောက်ရများကတွေးနေကြလို့ဖြစ်နေဆိုတဲ့ဆောင်းပါဆယ်နှစ်အရွယ်ကလေးတစ်ယောက်ကိုရာဇဝတ်မှုတစ်ခုနဲ့ဆွဲချက်တင်ပြီးထောင်ဒဏ်ချမှတ်လိုက်တဲ့အခါဘာဖြစ်မလဲဆိုတဲ့ဆောင်းပါပြောင်းလဲမှုနဲ့မမြဲခြင်းတရားပေါ်မှာဘဝရဲ့သင်ခန်းစာ6ခုဆိုတဲ့ဆောင်းပါတန်ရွှင်ခက်ကဘေးပို့ထားတဲ့ COVID နဲ့အာနာသိန်းကြီးရဲ့အကြာဗျာများနေရတဲ့ဆစ်ရှောက်မျိုးသမီးတို့ဘဝဆိုတဲ့ဆောင်းပါတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆာဝေးမှာ COVID ကူးစက်မှုအခြေအနေညူဇီလန်မှာ IS ထောက်ခံသူကလူ6ရက်ကိုဓာတ်နဲ့ထိုးတိုက်ခိုက်မြန်မာပြည်ရဲ့ COVID ကူးစက်မှုအခြေအနေယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ညူဆာဝေးမှာ COVID ကူးစက်မှုအခြေအနေညူဆာဝေးတွင်ပြည်내တွင်၌ COVID ကူးစက်သူအသစ် 1,533 ဦးရှိနေပါသည်။ဗိုင်းရပicပိုးကြောင့်နောက်ထပ်လူ4ဦးသေဆုံးခဲ့ပြီးအားလုံးကအသက်50ကျော်တွင်ဖြစ်ပြီးကာကွယ်ဆေးမထိုးထားကြပါဘူး။ယခုဆေးရုံတွင်ဗိုင်းရပ်ကူးစက်ခံရသူ 1,000 ကျော်ရှိနေပြီး 153 ဦးဟာအထူးကြမ်းမကူးသဆောင်မှရှိနေပြီး 139 ဦးကတော့ကာကွယ်ဆေးမထိုးထားဘဲ 29 ဦးမှတကြိမ်သာထိုးထားသူများဖြစ်ပါတယ်။ကျန်းမာရေးဝန်ကြီး Brett Hassett ကအကျုံးဝင်သောလူဦးရေရဲ့39ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်အဝထိုးထားပြီး82ရာခိုင်နှုန်းကဆေးတစ်ကြိမ်ထိုးပြီးပြီလို့ဆိုပါတယ်
။ I want to stress that the way forwardAnd it's a very positive way forward is to get vaccinated. I want to thank all of the citizens in New South Wales who have gone out and done what you need to do for yourself.
ကျွန်တော်တို့ရှေ့ဆက်ရမယ်လမ်းကိုအလေးပေးခြင်းပါတယ်။အဲ့ဒါကကာကွယ်ဆေးထိုးဖို့ရှေ့ဆက်ဖို့ကအရန်အပြုသဘောဆောင်တဲ့နည်းလမ်းပါပဲ။ New South Wales မှာရှေ့ထွက်ပြီးကိုလှုပ်ဖို့လိုအပ်တဲ့အရာတွေလုပ်ခဲ့တဲ့ New South Wales ပြည်နယ်သားများအားလုံးကိုကျွန်တော်ကျေးဇူးတင်ခြင်းပါတယ်။သင်ရဲ့မိသားစုအတွက်သင်တငယ်ချင်းတွေညူဆာဝေးနဲ့ဩစတြေးလျတွေအတွက်ကာကွယ်ဆေးထိုးထားသူများကိုပါသင်ဟာတုံဆိုင်နေတဲ့သူဖြစ်ပါကကျွန်တော်ပြောချင်တယ်တုံဆုပ်စရာအကြောင်းမရှိပါဘူးဓာတ်ပုံတွင်အမှုသစ်22ခုဝက်ကာနီယာတွင်ကူးစက်မှုအသစ်5ခုယလဝါရာစင်တာကိုစနဲ့ဟန်တာညူအင်္ဂလန်ဒေသများ၌ကူးစက်မှုများသည်ဒေသတွင်း၌ဆက်လက်မြင့်တက်နေတယ်လို့ဆိုပါတယ်ယူဇီလန်မှာ IS ထောက်ခံသူကလူ6ယောက်ကိုဓာတ်နဲ့ထိုးတိုက်ခိုက်ယူဇီလန်နိုင်ငံမှာ IS စစ်သွေးကြွားတွေကိုအားကျထောက်ခံသူတယောက်ကစူပါမားကတ်ကုန်တိုက်ကြီးထဲမှာဈေးဝယ်နေတဲ့လူ6ယောက်ကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့ပါတယ်ဓာတ်ကိုင်းတိုက်ခိုက်သူကိုရဲကချက်ချင်းပဲပြစ်သတ်ခဲ့ကြောင်းယူဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောဆိုပါတယ်ဓာတ်နဲ့တိုက်ခိုက်သူဟာ2012ခုနှစ်ကသီရိလင်္ကာနိုင်ငံကနေညူဇီလန်ကိုရောက်လာသူဖြစ်ပြီးအချမ်းဖက်သမားဖြစ်နိုင်ခြင်းတန်တရားနဲ့စောင့်ကြည့်ခံရသူဖြစ်ပါရင်အော့ကလန်မြို့ပြင်ကုန်တိုက်ကြီးတစ်ခုထဲကအယောင်ဆိုင်မှာပြသထားတဲ့ဓာတ်ကိုယူပြီးဈေးဝယ်သူတွေကိုတိုက်ခတ်ခဲ့တာဖြစ်ပါရင်ဒဏ်ရာရတဲ့သူ6ယောက်ထဲက3ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိနေပါရင်တိုက်ခတ်မှုဖြစ်ပွားပြီးစက္ကန့်60အတွင်းမှာပဲရဲကသူ့ကိုပြစ်သတ်လိုက်တာပါဒီဖြစ်ရဟာဆက်ဆုပ်ဖွဲ့ကောင်းတဲ့မုံဖို့ကောင်းတဲ့မှားယွင်းတဲ့လောက်ရဖြစ်ပါတယ်လို့ညူဇီလန်ဝန်ကြီးချုပ်အာဒန်ကပြောဆိုပါတယ်ဒီလောက်ရဟာဘယ်ဘာသာရေးအဖွဲ့စီဘယ်လူအတိုင်းဝိုင်းကိုမှကိုစားပြုတဲ့လောက်ရမဟုတ်ပါဘူးလို့ပြောဆိုသွားပါတယ်မြန်မာပြည်ရဲ့ကိုဗစ်ကူးစက်မှုအခြေအနေ မြန်မာပြည်မှာတရက်ထက်ကိုဗစ် -19 အတည်ပြုလူနာသစ်3400ကျော်နဲ့63ယောက်ထပ်မံသေဆုံးခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ3ရက်ညပိုင်းမှာထုတ်ပြန်ပါတယ်ဒီစစ်ဆေးမှုဟာအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုစီရီယမှာပါဝင်နေကြတဲ့ဆေးရုံတွေဓာတ်ခွဲစမ်းသပ်ခန်းတွေမပါဝင်ပဲစစ်အုပ်စုလက်အောက်ခံတပ်မတော်ဆေးရုံတွေအများစုမှာစမ်းသပ်ခဲ့တာမို့ရောဂါကူးစက်မှုတိကျတဲ့ပမာဏအတိုင်းအဆကိုတော့မသိနိုင်ဘူးလို့ဆိုပါတယ်။ဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ33,360ခုကိုစစ်ဆေးခဲ့ရမှာကူးစက်မှုအသစ်3,410ယောက်တွေ့ရှိခဲ့ရမှုပိုးတွိတ်နှုန်း 10.22 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယောဂပြန်လဲပျောက်ခင်းသက်သာလာလို့ဆေးရုံကဆင်းခွင့်ရသူအရေအတွက်ကတော့2,310ယောက်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လက်ရှိအချိန်ထိမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 15,693 ယောက်နဲ့ယောဂကူးစက်ခံရသူစုစုပေါင်း 4,900 ယောက်ရှိခဲ့ပြီဖြစ်ပါတယ် Therapeutic Good Administration ကသက်စနစ်နဲ့အောက်ကလေးငယ်များကာဝယ်ဆေးထိုးခွင့်အတည်ပြု Therapeutic Good Administration သည်အသက်12နှစ်မှ15နှစ်ကြားကလေးများအတွက် Moderna ကာဝယ်ဆေးကိုယာယီအသုံးပြုဖို့ခွင့်ပြုလိုက်ပါတယ်အစိုးရကကာဝယ်ဆေးထိုးခြင်းဆိုင်ရာ Australian ဤပညာအကြံပေးအဖွဲ့မှတီပြူဖို့မျှော်မှန်းထားသောအကြံဉာဏ်ကိုစောင့်အောင်မှဖြစ်ပြီးနိုင်ငံတဝန်းဖြန့်ကျက်မှုရဲ့တစိ့တစ်ပိုင်းဖြစ် Moderna ကာဝယ်ဆေးကိုကလေးများအတွက်မြို့သို့အသုံးပြုသင့်သည်နှင့်ပတ်သက်၍ Britain ချန်ပီအဖွဲ့သည် Moderna အားကျန်းမာသောဆေးကြောသက်များအတွက်အကြံပြုရန်ညှင်းဆို့ခဲ့ခြင်းကြောင့်အကျိုးကျေးဇူးများသည့်အန္တရာယ်ဖြစ်ဖို့ထက်အနည်းငယ်သာရှိတယ်လို့ပြောဆိုပါတယ် TGA ရဲ့ပေါမောက်ခ John Skerrick ဘေကင်းရေးနဲ့ထိရောက်မှုကိုအထောက်အပံ့ရရှိနိုင်သောအချက်အလက်များကိုဂယူးဆိုင်အကဲဖြတ်ပြီးနောက် TGA ရဲ့အတည်ပြုချက်ထွက်ပေါ်လာခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီအတည်ပြုချက်ကဒီကာဝယ်ဆေးအတွက်အစွမ်းထက်တဲ့စွမ်းရည်မြင့်တင်နိုင်တဲ့အထောက်အထားတွေပေါ်အခြေခံပြီးဒီအသက်အုပ်စုမှာလူငယ်တွေတကြီးအုပ်စုတွေမှာရှိသလိုပဲလှုပ်ဆောင်ပေးမှာပါ Britain နဲ့လဲလှယ်ရေးသဘောတူညီချက်အရတစိမ့်တပိုင်းဖြစ် Pfizer ကာဝယ်ဆေးအလုံးရေ4,500ကိုပထမဆုံးအကြိမ် Britain မှတင်ပို့ခြင်းသည်ယခုအခါ Australia ကိုဦးတည်နေပြီဖြစ်ပါတယ် Afghan တွင် Uyghur ဟုသံသယရှိသူများအားတရုတ်သို့အတင်းအကျပ်ပြန်ပို့နေ Afghanistan တွင်ရှိသော Uyghur လူမျိုးများသည် Afghanistan တွင်ဒုက္ခသည်များဖြင့်နေထိုင်ရသောကြောင့်တရုတ်သို့အတင်းပြန်ပို့ခံရမှာကိုစိုးရိမ်နေကြပါတယ်ဩဂုတ်လအစောပိုင်းတွင် American တပ်များတပ်ဆုပ်သွားပြီးနောက် Taliban အကြမ်းဖက်သမားများသည် Afghanistan အားထိန်းချုပ်ခဲ့ပြီးကြဲကထောင်ထဲချီသောအရက်သားများနှင့်နိုင်ငံခြားသားများအစုလိုက်အပြုံလိုက်နိုင်ငံတွင်မှထွက်ခွာခဲ့ကြပြီးလူအခွင့်အရေးအုပ်စုများက Afghan ရှိ Uyghur လူမျိုး 2,000 ခန့်ရဲ့အခြေအနေသည်ပိုဆိုးလာမည်ကိုစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့လွတ်လပ်သောအာရှရေဒီယို RFA မှာဖော်ပြထားပါတယ်တရုတ်ပြည်မှာရွှေပြောင်းအခြေချသူများဖြစ်ခြင်းကြောင့်တာလီဘန်တို့ရဲ့ဖိနှိပ်မှုများအမျိုးသမီးများအပေါ်အနိုင်ကျင့်မှုများနဲ့တရုတ်ပြည်သို့ပြန်ပို့မည်ကိုစိုးရိမ်မိကြောင်းကာဘူးတွင်ဆယ်နှစ်ကျော်အာဖဂန်ခင်မွန်းတဲ့ဖြစ်သူနဲ့နေထိုင်သူဝီဂါအမျိုးသမီးတဦးကပြောဆိုပါတယ
် SBS
This is SBS Radio
ဝီလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1,222ကျပ်ရရှိပါတယ် American dollar ဟာမြန်မာကျပ်ငွေ1,644ကျပ်ရရှိပြီး Australian dollar ဟာ American 94 cent နဲ့ညီမျှပါတယ်မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 24 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်Melbourne မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးအနီးငယ်ရွာသွန်းမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ ဟိုဘယ်မြို့မှာအပူချိန်14ဒီဂရီစင်ဂရီရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါ रे ကင်မရာမြို့မှာအပူချိန်15ဒီဂရီစင်ဂရီရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါ रे ဒါဝင်မြို့မှာအပူချိန်34ဒီဂရီစင်ဂရီရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါ रे ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာအမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ